ရုပ်လင်ငံပြည်မြို့မှာအစားအသောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလင်းခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကျောင်းတွေကလည်းပိတ်ထားလိုက်ပါရဲ့ပြည်မြို့မှာယောဂကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြုလိုက်တာပါယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးနောက်မှာပဲဒုတိယအကြိမ်ကူးစက်မှုတွေကျောင်းမှာကိုစိုးရိမ်နေတဲ့အတွက်လည်းအာဏာပိုင်တွေကမြို့ကန်တွေကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်လက်ကားစည်းကနေတကြောင်ကူးစက်မှုတွေကိုထိန်းချုပ်ဖို့ထောင်နဲ့ချီရလူတွေကိုယောဂပိုးရှိမရှိစစ်ဆေးနေတယ်လို့မြို့ရင်းကရက်ကွက်ပေါင်း30လောက်ကိုလည်းအသွာလာတွေကန့်သက်တားဆီးထားပါတယ်ပြည်မြို့မှာရှိတဲ့အထက်လေးစိတ်တွေကနေအဝင်ထွက်80ရာခိုင်နှုန်းနီးပါးလောက်ရှိတဲ့လေရင်ခီးစင်ပေါင်း1155ခုကိုဒီနေ့နဲ့မှပဲရပ်ဆိုင်းလိုက်ကြောင်းလည်းနိုင်ငံပိုင်သတင်းမှာဖော်ပြရတာပါတကြောပြန်ကူးစက်မှုကြောင့်အလဲလက်နဲ့အမြင့်ဆုံးကူးစက်မှုအန္တရာယ်ရှိနေတဲ့နေရာတွေဖြစ်သတ်မှတ်ထားတဲ့နေမျိုးကမျိုးကန်တွေခီးမသွားကြဖို့အာဏာပိုင်တွေတားမြစ်ထားတယ်လို့တခြားနေမျိုးကမျိုးကန်တွေခီးသွားမယ်ဆိုရင်လည်းစစ်စစ်ခံမှုညွှန်ကြားထားပါရဲ့ပြည်မြို့တော်ကဈေး၁၁ခုကိုပိတ်ထားတယ်လို့ထောင်နဲ့ချီရအစားတောင်းတဲ့ဖျော်ရမကလုပ်ငန်းတွေကိုလည်းပိုးတန့်စင်ရှင်းလင်းနေပါရဲ့လုပ်ငန်းရဲ့6ရက်အတွင်းပြည်မြို့တော်မှာကူးစက်သူ139ယောက်ကိုလည်းအတည်ပြုထားပါရဲ့ဒီနေ့ငယ်မှာ COVID-19 ရောဂါကြောင့်သေဆုံးသူ4634ယောက်ပါဝင်ကူးစက်သူ13000ယောက်ရှိကြောင်းလည်းအတည်ပြုထားပါရဲ့